ခုအကိုကိုကြည့်ရအောင်သူမူကနေပြီးတော့ရနာလိုက်တယ်ပေါ့နော်မင်းကနေစတင်ပြီးရနာလိုက်တယ်ဆိုပြီးတော့စပို့ထားတယ်လို့သိရတယ်ရှင်အဲ့ကြတော့ဘာကြောင့်ရနာလိုက်တယ်လို့မြင်ထင်လဲရှင်ကိုပြောပြပေးပါဦး
ဘာကြောင့်ရနာလိုက်လဲဆိုတော့ကျွန်တော်ထင်တယ်သူတို့ပေးပို့တဲ့ထဲမှာဆိုတာအုတ်ချုပ်ရည်မှုတွေလိုက်နာရမယ့်စီကန်းတွေကိုမလိုက်နာဘူးလို့သူတို့ပြောဆိုထားတယ်ဒါပေမဲ့ကျွန်တော်ကတော့ကျွန်တော်ဒေတာတွေကျွန်တော်ဒေတာကန်တွေအတွက်အကောင်းဆုံးလုပ်တာဖြစ်တဲ့အတွက်အုတ်ချုပ်ရည်ဥပဒေနဲ့မညီတာတော့ရှိခြင်းရှိမှာပေါ့လေကျွန်တော်လုပ်နိုင်တဲ့အတိုင်းတာကနေပြီးတော့ကျွန်တော်ဒေတာကန်တွေအတွက်အကောင်းဆုံးလုပ်နိုင်တဲ့လို့ကျွန်တော်ကတော့မြင်ပါတယ်သူတို့အနေနဲ့ကတော့ဒါအုတ်ချုပ်ရည်ဥပဒေနဲ့မညီညွတ်လို့မို့ပြန်နားလိုက်တယ်လို့ဆိုပါတယ
်ဘယ်အကြောင်းအရာတွေကအုတ်ချုပ်ရည်ဥပဒေနဲ့မညီညွတ်ဘူးလို့များသူတို့ဘက်ကထင်မြင်သွားလဲပြအဲ့ဒါလေးလည်းပြောပြပေးပါအောင်ကို
အဲတချက်ကတော့ကျွန်တော်တို့သူတို့ရဲရလုံရင်နဲ့ရွာကို25ရက်နေရပေါ့နော်25ရက်နေရရဲရလုံရင်နဲ့လာပြီးတော့အဲမှာဖြည့်ရှင်းတဲ့ကိစ္စမှာကျွန်တော်ကရိုက်ပါသူရရသားဘက်ကနေဒါကံပြည်သူတွေဘက်ကနေရက်တည်ပြီးပြောဆိုတဲ့အတွက်သူတို့ကဒါဆိုရင်အုတ်ချုပ်ရည်မှုဥပဒေနဲ့မညီညွတ်ဘူးဆိုပြီးတော့ကျွန်တော်ကိုရန်နာလိုက်တယ်လို့ကျွန်တော်ကတော့ယူဆတယ်
ဟုတ်ကဲ့ဟုတ်ဘယ်လိုပုံစံမျိုးယက်တီပြလိုက်တာလဲဗျာအ
ဲသူတို့ကကျွန်တော်လာပြီးတော့ပြောတယ်ကျွန်တော်လမ်းပြီးဖုန်းဆက်အကြောင်းကြားတဲ့အချိန်မှာသူကဒီကျွန်တော်ရွာရဲ့ဒီအပေါ်မှာနေတဲ့လူတွေကိုပေါ့နော်ဒီအပေါ်မှာငင်းစုစီဥပဒေနဲ့မညီညွတ်လို့မလွတ်ကင်းလို့မနေထိုင်လို့မရဘူးဆိုတဲ့အကြောင်းဆွေးနွေးပြောဆိုမယ်ဆိုပြီးလာတာဒါပေမဲ့တကယ်တမ်းတော့အဲ့လိုဆွေးနွေးပြောဆိုတာကိုတော့မပြီးလိုက်ဘူးပေါ့နော်သူတို့ကအဲ့မှာဒီအထက်ဥရှိဝင်ကိုစဖန်တယ်ကျောင်းကိုခန်းနာနေစပြီးတော့အဲ့မှာကျွန်တော်တို့ရွာသူရွာသားတွေနဲ့ရုံးရင်းဆံကဖြစ်တယ်အဲ့မှာကျွန်တော်ရွာသူရွာသားဘက်ကရက်တိပြီးပြောဆိုတဲ့အတွက်အုတ်ချုပ်ရေးတယောက်ဖြစ်ပြီးတော့ဒီအပြစ်ရှိတဲ့လူတွေကိုကာဝယ်ပြောဆိုရမလားဆိုပြီးတော့ဒါရန်နာတယ်လို့ကျွန်တော်ကတော့မြင်တယ်ဗျအ
ဲ့အတွက်ရောဟိုဆက်ပြီးတော့ဟိုတမားခန်းစာတင်တာမျိုးဒီလိုမျိုးနဲ့ပတ်သက်ပြီးတော့ဗားလိုင်းမြန်ဆက်ပြီးဆောင်ရွက်သွားဖို့ရှိသေးလဲရှင
်အဲကျွန်တော်အနေနဲ့ကတော့ complaint နဲ့တက်စရာအကြောင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်လုပ်ခဲ့တဲ့အချိန်လေးအတွင်းမှာကျွန်တော်ဟုတ်ဒေတာကန်ဒီကဘက်ကရက်တည်ပြီးတော့အကောင်းဆုံးလုပ်နိုင်ခဲ့တဲ့အတွက် complaint လည်းတက်စရာမရှိပါဘူးပေါ့
အခုလက်ရှိအကိုအောင်တပီကကျတော့ဒီအစိုးရဖွဲ့နဲ့ကဘယ်လိုမျိုးမျိုးပြဿနာတွေဖြစ်နေတာလဲဗျအ
စိုးရဖွဲ့နဲ့ပြဿနာဖြစ်တာကတော့ထိတ်တိုက်ရှိတာဆိုလို့ရှိရင်တော့ဒီကြေးရချင်းဆက်လန်းပေါ့နော်အောင်ပြည်တရားကန်ကြေးရချင်းဆက်လန်းပေါ်မှာဒီညီအရှင်တွေကိုလမ်းကိုကျူးကျော်တယ်ဆိုတော့ပုံမှန်နဲ့ဆွဲထားတဲ့ပြဿနာတွေတော့ရှိရပေါ့နောက်တစ်ချက်ကကျတော့အစိုးရနဲ့ထိတ်တိုက်မဟုတ်ပေမဲ့လို့တွေ့ဝါပြီးဖြစ်တာရှိတယ်ကုမ္ပဏီနဲ့ပတ်သက်ပြီးတော့ပေါ့နော်အဲကုမ္ပဏီဘက်ကနေပြီးတော့ရက်တိဖြည့်ရှင်းနေတဲ့အောက်ချိုးရေးဖွဲ့ဝင်တွေအစိုးရဖွဲ့စည်းအချို့တွေရှိတယ်ပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါထိတ်တိုင်းမဟုတ်ဘူးတော်ဝက်သက်ဆိုင်တာလေးတွေလည်းရှိတာပေါ့အ
ဲ့တော့အခုအခုလက်ရှိအခုဒီလိုမျိုးရန်မခန့်ရတာနဲ့ပတ်သက်ပြီးတော့ရောတခြားထပ်မံဖြစ်ဆက်ပြောချင်တာရှင်ပြောပြပါဦးဗျအ
ဲဒါနဲ့ပတ်သက်ပြီးတော့တခြားတော့မရှိပါဘူးဒါပေမဲ့ဤသူတွေကိုဥပဒေနဲ့နေထိုင်စေခြင်းနဲ့ဆိုရင်ဥပဒေကိုပြည်သူတွေသိအောင်အမြင်ဖွင့်ပွဲတွေသိပညာပေးဟောပြောပွဲတွေကိုအစိုးရအနေနဲ့များများပြုလုပ်ပေးစင်းနေဆိုတာကိုတော့ကျွန်တော်ထပ်မံဖြည့်ဆွဲပြီးပြောချင်ပါတယ်
ဟုတ်ကဲ့ပါကိုကျေးဇူးတင်ပါတယ်အခုလိုချိန်ပေးပြီးဖြည့်ပေးတာကိုလည်း